ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆုံးဖြတ်လိုက်တဲ့အပေါ်ဥရောပကောင်ဆောင်တွေကစိတ်ပျက်ကြောင်းတုံ့ပြန်နေကြပါတယ်။ဒီကြေညာချက်ကအာရော့သွားစေတာထက်ထိတ်လန့်သွားစေတယ်။လစ်လက်သွားတဲ့ဥဆောင်နေရာမှာဥရောပနဲ့ကမ္ဘာတဝန်းကဆုံးဖြတ်ချက်ခိုင်မာတဲ့မိတ်ဆွေနိုင်ငံတွေကအစားထိုးဥဆောင်သွားဖို့အသင့်ပဲလို့ EU ဥရောပသမ္မတရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီဂယ်အာရီယက်စ်ကင်ယက်တီကတုံ့ပြန်ခဲ့ပါတယ်။ရှုံးကြည့်မှုဥဆောင်မှုနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးဒီဆုံးဖြတ်ချက်ကြောင့်အမေရိကန်အပြင်ကမ္ဘာဂျိုကြီးထိခိုက်လိမ့်မယ်လို့ဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာယာနီကလည်းပြောကြားခဲ့ပါတယ်။ဥရောပပါလီမန်ရဲ့ Liberal အမတ်များအဖွဲ့ခေါင်းဆောင်ကတော့ပင်လယ်ရေမြင့်တက်လာမှုကြောင့်ဟာဝိုင်ကျွန်းပေါ်တက်ရောက်နိုင်တဲ့အကြောင်းကို tweet လုပ်ပြီးတော့ Make America Small Again American အရွယ်ကျုံသွားအောင်လှုပ်ကြမယ်လို့ရေးသားခဲ့ပါတယ်။သမ္မတထရမ့်ရဲ့ Make America Great Again American ကိုကြီးကျယ်အောင်လုပ်မယ်ဆိုတဲ့ဆောင်ပုဒ်ကိုတည်ရောပြီးတော့ရေးခဲ့တာပါ။ပါရီသဘောတူစာချုပ်ကနေထရမ့်ထွက်လိုက်တဲ့အတွက် American ဟာရာသီဥတုပြောင်းလဲမှုတိုက်ဖြတ်တဲ့ခေါင်းဆောင်ကနေအရှုံးပေးသူအဖြစ်ပြောင်းသွားပြီလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး Greenpeace အဖွဲ့ကတုံ့ပြန်ပါတယ်။ကမ္ဘာပေါ်မှာလေထုညဉ့်ဉန်းမှုဒုတိယအဆိုးဆုံးဖြစ်တဲ့ American ကစာချုပ်ကနေနှုတ်ထွက်တဲ့အတွက်ရာသီဥတုပြောင်းလဲမှုနှောင့်နှေးအောင်စ조사ဆောင်ရွက်မှုတွေပို့ပြီးတော့ခက်ခဲသွားလိမ့်မယ်လို့ဥရောပခေါင်းဆောင်တွေကမြင်နေကြပါတယ်။ဒီကိစ္စကြောင့် American နဲ့ဥရောပနိုင်ငံတွေကြားမှာမဟာမိတ်ဆက်ဆံရေးမှာလည်းနောက်ထပ်ဖို့ထစ်ဖြစ်လာနိုင်တယ်လို့ဥရောပနိုင်ငံကြီးဒေါ်တော်များများရဲ့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။